ကိုလူလူရေအတန်မသွင်းခင်ဗိုက်စာတော့နည်းနည်းစားမိတယ်စားရမယ်မဲရလည်းမရှိနေတာနဲ့ထုံးတန်တိုင်းနှစ်ပြန်ကျော်ဘူးဖောက်စားလိုက်ပြီကျွန်တော်ကညံသမုံမိတ်ဆွေများတွေကမောင်ရင်ပါအကြက်တဲကာလမှာတည်င်ကငယ်ပေါက်တွေတွှိရှိပျော်ရွှင်နိုင်ပါစေလို့လဲညံသမုံကနှုတ်ခွန်းဆက်လိုပါတယ်ဗျာ
ညံသမုံထညံသမုံထညံသမုံထ
မိုးရဲရဲရွာပြီးလို့နေဘူးဘူးပြန်ထွက်လာတဲ့တရက်မှာမောင်ရင်နဲ့ကို့လူတယောက်ဈေးသွားဖြစ်ကြတယ်ကတ္တရာလန်ညစ်ဆုပ်ပေါက်ပြဲပေါ်ကိုမိုးရီကလည်းဟိုတိုင်ဒီတိုင်ဖြစ်နေတော့မောင်ရင်တို့နှစ်ယောက်ကတခုံခုံနဲ့ပေါ့တမလွန်ယုံကြည်မှုအရာဆိုရင်အရင်ဘွားကမြောက်ဖြစ်ဖူးတဲ့ငတိတွေပေါ့ဗျာဒီလိုစိုးစီးစီးပူကြကြကာလမှာမောင်ရင်တို့နှစ်ယောက်ဈေးသွားနေရတဲ့လူရင်ကနှစ်ပြန်ကျော်ဝယ်ဖို့တပြန်ကျော်နဲ့ပတ်သက်လာရင်မိတ်ဆွေတွေကိုမောင်ရင်နောက်လေ့ရှိတာကဒီတိုင်းပြည်ကလူငယ်မှန်ရင်နှစ်ပြန်ကျော်တော့ဖြတ်သန်းမှုတာပဲဆိုတဲ့စကားအခုလဲပါလာတဲ့ကို့လူအိုက်တိုင်းအချောင်မှုပြန်ရောဗျာဟုတ်တယ်လေနှစ်ပြန်ကျော်ဆိုတာမောင်ရင်တို့ဘဝမှာပေါင်ကူတရားလိုဖြစ်နေတဲ့အစားအစာပေါ့ခြံသည်အခြေခံအစားအစာဖြစ်ဤဆိုရင်နှစ်ပြန်ကျော်စီလဲမိမိတို့အခြေခံအစားအစာဖြစ်ပေဤလို့ဆက်ပြောလို့ရတယ်အဲ့တော့အတူပါတဲ့မိတ်ဆွေကလည်းလက်ခံတယ်ပြီးတော့သူကပဲဒါဖြစ်ရင်လူငယ်နဲ့နှစ်ပြန်ရောဆိုပြီးပြောတင်တယ်လို့ဆိုလာရောဗျမောင်ရင်လည်းသူပြောမှကိုယ်စကားနဲ့ကိုညံတဘုံထဖို့ဖြစ်လာတာပါပဲနှစ်ပြန်ကျော်ကိုလူငယ်တွေဖြတ်တန်းရတယ်ဆိုတော့စိတ်ကူးမြဖြားခံပုံကဒီလိုပါမောင်ရင်မှာညီရွယ်မိတ်ဆွေတွေရှိပါတယ်သူတို့ကထုံးစံအတိုင်းအစားအသောက်ပုံမှန်မရှိဘဲနဲ့အဆင်ပြေလို့စားတောက်နေထိုင်ရတာပေါ့ဒါပေမဲ့လူငယ်တယောက်ရှိတဲ့လက်ဆက်မှုမျှော်လင့်ချက်ရှိမှုရိုးသားမှုရည်မွန်မှုတွေရှိကြတဲ့လူတွေပါစိတ်ညစ်စရာရှိကြတာကတော့တက္ကနာပေါ့လူတိုင်းကိုယ်စီရှိကြတော့ကြော်ဖြတ်ကြရတာပါပဲသူတို့ထဲကတချို့ဟာတော်ထဲတောင်ထဲချို့ချို့ငယ်ငယ်ပြေးလွှားနေတိုင်းစားတောက်ခဲ့ရပြီးအကြောင်းမျိုးမျိုးကြောင့်ထွက်လာခဲ့ကြသူတွေဖြစ်ပါတယ်တရက်တော့အဲ့ထဲကတယောက်နဲ့မောင်ရင်ရုံးတစ်ခုမှဆုံးတယ်သူကဗိုက်စာတယ်ဆိုပြီးရုံးရဲ့မိဖို့ကြောင့်ဝင်သွားအကူလိုနေကြတဲ့သူတွေကဘာမှမရှိရင်တော့အနည်းဆုံးထမင်းတော့ချက်ထားတတ်တာကိုအဲ့ဒါနဲ့ဇလုံးကင်ပြီးပြန်ထွက်လာပြီးတော့မျက်နှာစည်းရွက်လောက်နဲ့ထမင်းကိုကော်ပြီးစားရတယ်မောင်ရင်သူ့ဇလုံးနဲ့ချောင်းကြည့်လိုက်တော့ဟောနှစ်ပြန်ကျော်အဲ့ဒါတခုနဲ့ကြိတ်နေသူ့နှစ်ပြန်ကျော်ကတပြန်တော့မပြစ်လောက်ဘူးတပြန်ဝက်ကျော်လောက်ပဲရှိတယ်အဲ့လိုဟာမျိုးကိုလူလိုသိပါတယ်သိမ့်မလက်တဲ့ဟာမျိုးပေါ့ဗျာအဲ့မှာမောင်ရင်ကသူများစိတ်ညစ်နေရတဲ့အထက်မှာကိုလူလိုများတော်တယ်မှလည်းနှစ်ပြန်ကျော်တော့ကထွက်လာတယ်နှစ်ပြန်ကျော်ပါလားဟိဟိဟိဆိုပြီးတော့သူစမိတယ်သူကလည်းဟုတ်တယ်အကိုကြီးဆိုပြီးတော့တန်ရှီလေးဆွဲဝါပေါ့အဲ့မှာခက်ပေါ့ပေါ့ပြောမိတယ်မောင်ရင်ကနှစ်ပြန်ကျော်အတွေးရင်ကျော်ကိုမျှောသွားမိပါရောဗျာမယောင်ရာစီလူမဟုတ်ဘူးရောင်အောင်လုပ်ပြီးမှကြံဖန်စီလူတဲ့မောင်ရင်ပါပဲနှစ်ပြန်ကျော်ရဲ့သရုပ်သကန်ကတော့လူတိုင်းသိပါတယ်ရေစိန်ထားတဲ့ပဲတွေကိုပဲတစ်မျိုးစီတစ်ခါကျော်ပြီးတော့အကုန်ပေါင်းပြီးတပြန်ထက်ကျော်အဲ့တော့နှစ်ပြန်ကျော်ပေါ့ဒီလိုပဲရမ်းပြောရတာ။ तू ကရိုးရိုးပဲကြော်ရတဲ့အတွက်ပိုကျွတ်ပြီးတော့စီရွှဲ။ထုံးစံအားဖြင့်တော့လက်ဖက်နဲ့တွဲစားရတာပေါ့။လက်ဖက်ပွဲနဲ့ခန်းခန်းနားနားစားရင်တကယ့်ကိုအရသာရှိတဲ့အစားအစာပါ။ဒါပေမဲ့ချက်ရပြင်းတာတို့တွဲစားဖို့ဟင်းမရှိရလို့ဖြစ်ပြီဆိုလဲနှစ်ပြန်ကျော်ဟင်းအမယ်နေတဲ့ကိုစားရတာပါ။တိုင်းပြည်မှာ तू ကအခြေခံအစားအစာလိုကိုဖြစ်နေတာ။အရင်ကခက်အစဉ်ပြေသည်ဖြစ်စေမပြေသည်ဖြစ်စေငွေကြေးခက်ခဲသူတွေအတွက်နှစ်ပြန်ကျော်ဆိုတာကောင်းကြီးပေးခံရတဲ့အစားအစာ။ကျောက်ဦးလောက်ဆိုရင်ဘုရားသခင်ကိုတော်တိုင်ကြွတယ်လို့ဖြစ်နေခုခေတ်ကပို့ဆိုးလာတော့လူတွေနှစ်ပြန်ကျော်မပြောနဲ့ဇကွဲဆံပြုတ်တာအနိုင်နိုင်စိတ်သားဟင်းတက်နိုင်တဲ့လူတွေကတော့ရှိတာပေါ့ဒါပေမဲ့နှစ်80ကျော်စစ်ဖြစ်နေတဲ့ဒေသတခုမှာလူအများစုကဘလို့တက်နိုင်ကြမှာတော့မောင်ရင်တို့စီမှာလွန်ခဲ့တဲ့ဆယ်နှစ်အတွင်း middle class လို့ပြောကြတဲ့ဒီအလက်တန်းစားလူတန်းစားတွေရှိလာခဲ့တယ်လို့ဆိုကြတယ်တကယ်ကသူများရဲ့ middle class ဟာမောင်ရင်တို့စီမှာဆိုလို့ရှိရင်စားနိုင်တောင်းနိုင်အဆင့်လောက်ပဲရှိပါပါ။ဖွံ့ဖြိုးအဖို့အားထုတ်နေရတဲ့နိုင်ငံတစ်ခုမှာသူများနိုင်ငံကအလက်တန်းစားတွေထက်စားရင်အများကြီးဝင်ငွေအားဖြင့်လူနေမှုအဆင့်တန်းအားဖြင့်လိုအပ်နေပါသေးရဲ့။သူများအလက်တန်းစားဆိုတာအ ਨੇ စုံအိမ်ပိုင်ပိုင်ကားပိုင်ပိုင်လောက်တော့ပိုင်နိုင်ကြပါပြီ။နေကြတော့လည်းတင့်တယ်တယ်နေရတာပေါ့။ဒါကတောနွယ်မြို့ရွာမခွဲပါဘူး။တခြားဥပမာတွေအများကြီးရှိပေမဲ့အခြေခံကြောက်တဲ့ကိစ္စကိုပြောတာပါအာနာရှင်လက်အောက်ကမြို့ကြီးတွေဆိုတာဟာပ ီသူတွေကိုသွေးဆုံနေတဲ့ရေပေါ်စီတွေရဲ့အလှပြမှုအောက်မှာအောက်ခြေလူတန်းသားတွေမတထားရေးသားစားအတကောင်ရုံးကန်ပြီးအိမ်မက်မက်နေကြရတဲ့အရက်တွေဖြစ်ပါတယ်။တကယ်ကအာနာရှင်တွေနဲ့ခရိုနီတွေဟာကမ္ဘာအဆင့်လူချမ်းသာစည်ရင်းဝင်သူတွေတိုင်းပြည်ကြတော့ဖွကျော်ပြာစုနေရကျေးဇူးရှင်ဆိုပြီးဂျင်းထက်ခံရတဲ့တသက်လုံးလယ်ဆိုင်ခဲ့ကြသူလယ်သမားတွေဆိုလို့ရှိရင်အခြေခံစက်ပစ္စည်းတောင်မရှိလို့ကျွဲနွားနဲ့ယုံနေကြရတာပါအခုစစ်ဖြစ်တော့ကျွဲနွားတွေပါတေးကြီးပြီးဘာမှလှုပ်ရှားလို့မရတော့ဘူးရုပ်ရှင်ကားတွေထဲဟာလူနဲ့လယ်ထွန်ကြတဲ့ပြက်ွက်တွေမောင်ရင်တို့စီမှာတကယ်ဖြစ်နေပြီစိုက်မရရိတ်မရနဲ့ကုံသွဲရေးမှဆိုလဲတမိုင်းဥဟာတုံးတဲ့ပစ္စည်းချင်းဖလဲစနစ်ကိုဖြစ်လို့အာနာယူတွေဟာဒုက္ခပေးတဲ့နေရာမှာတော့အားလုံးကိုဒန်းလူဒုက္ခပေးရဲပျော်ရဲကောင်တွေဘာတွေများပျော်နေကြပါလဲ
မန္တလေးအပြည့်အစုံကြီးမိုးစင်ကအမေလို့စောက်ခွင့်ကို MRTV နဲ့မြဝတီရရိုက်ထားတာသဘောပေါက်လား
ညံလမုံထရဲဆိုပြီးတနောင်ကြီးတွေရှောက်ပြောနေရတဲ့လုံရင်းနှစ်ပြန်ညောင်းတော့ဘယ်ရောက်သွားမှမသိဘူးဆက်ပါအောင်မယ်မဆွာပြောသလိုပဲနှစ်ပြန်ကျော်ဟာမောင်ရင်တို့အတွက်အခြေခံအစားအစာလိုဖြစ်နေရောပုံမှန်ဆောင်နှားကြတဲ့ဒလိရှိရယ်နေရာတိုင်းအသုံးဝင်တာဟုတ်ငတ်လို့ထမင်းနဲ့တွဲစားရတာပဲဖြစ်ဖြစ်အမီးမတက်နိုင်လို့နှစ်ပြန်ကျော်နဲ့မီးလိုက်ရတာပဲဖြစ်ဖြစ်လုပ်လို့ရတယ်လေဒါပေမဲ့လည်းဓာချီးအမြဲစားနေရတဲ့လူတွေအဖို့ကြာတော့ကျန်းမာရေးထိလာတာပေါ့ငငယ်နဲ့ယောဂါကြီးရကုန်တာနှစ်ပြန်ကျော်ဟာစားလို့မကောင်းဘူးလို့ပြောနေတာမဟုတ်ပါဘူးတခြားအစားအစာတွေလည်းလူတန်းစီစားနိုင်ကြဖို့တော့လိုတယ်လေအ ਨੇ ဆုံးမြတ်တဲ့အဟာရတော့ဖြစ်ရမှာပေါ့တကယ်မြေပြင်မှာကြက်ဥတောင်နတ်စိတ်မစားနိုင်ကြတဲ့လူတွေအဖို့စားဖို့နေရေးကိစ္စဆိုတာအဆင်ပြေလို့လေးစားနေရတယ်ဆိုရယ်လူတန်းစားထက်ပိုအခက်ခဲပြီးဖြစ်ဆိုးပါတယ်မာရင်တို့ရှေ့သမိုင်းကမျိုးဆက်တွေကိုကြည့်ရင်စစ်တပ်ကအပြင်းထန်ဖိနှိပ်ပြီးကြာဆုံးသူကြာဆုံးတော်တဲ့ရောက်သူရောက်ထောင်တဲ့ရောက်သူရောက်အများကြီးဖြစ်ခဲ့သူတို့လူငယ်ဘဝကလည်းအညွန့်ချိုးခံရတာပါပဲသူတို့ရှေ့ကသူတို့အဖိုးရဲ့လူငယ်ဘဝကလည်းတိတ်ပြီးဆိုပြေလာတာမဟုတ်ပါဘူးမောင်ရင်တို့ရှိမှတဲ့အဲ့မျိုးဆက်ကပုံကိုယ်တွေထောင်ထဲမှာစားခဲ့ရတဲ့ငရုတ်သီးမှုတက်နဲ့တောက်ရတဲ့ခဲရီထုံးရီတွေကြောင့်ဘဝတွေပျက်စီးခဲ့ရသူတွေအများကြီးပါသူတို့မှာမျောလင့်ချက်တွေရှိကြသေးရဲ့တာမန်ရက်ထဲနေသူတွေအဖို့တော့ဘာလို့မျောလင့်ရမလဲတနေ့လောက်တောင်တနေ့မစားရတဲ့လူတွေအပုံကြီးအဲ့လူအပုံကြီးဟာအခြေခံစားဖို့နေရေးလောက်အတွက်နဲ့ခစ်အဆက်ဆက်လုံးမပါခဲ့ပြီးကြပါပြီ gain ဒါဖြင့်မောင်ရင်တို့နှစ်ပြန်ကျော်ခစ်ကြတော့ရောနှစ်ပြန်ကျော်ခေရောက်တော့ပို့ဆိုးတာပေါ့ဗျာအရင်မြို့ပေါ်တွေမှာနိုင်ငံနဲ့ချီပြီးတော့နှစ်ပြန်ကျော်နဲ့ရုံးကန်နေရသူတွေဟာနိုင်ငံနဲ့ချီပြီးတောထဲရောက်လိုက်နယ်ဆက်ရောက်လိုက်တိုင်းပြည်ထဲကပတ်ဆောင်လိုက်နဲ့နှစ်ပြန်ကျော်တန်တရာပြန်လဲတဲ့အပြင်အခုစစ်မှုထမ်းဥတွေပါထုတ်လိုက်တော့လူတန်းစီနီပါနှစ်ပြန်ကျော်စံဝန်းနဲ့ခြားလပန်ရမ်းကြတော့တာပါပဲစစ်မှုထမ်းဥတွေကိုလက်တွေ့ကျင့်သုံးလိုက်တာဟာသူတို့အတွက်နောက်ဆုံးလို့ပြောနိုင်တဲ့ပြရော့တစ်ခုဖြစ်တယ်အဲ့လိုပဲတိုင်းပြည်ထဲကအရွယ်ကောင်းတွေအတွက်ကလည်းရှင်သန်ဖို့အတွက်နောက်ဆုံးဆုံးဖြတ်ရတဲ့အခက်ခဲဆုံးဆုံးဖြတ်ချက်တွေကိုချလာရတယ်။ဘာပဲဖြစ်ဖြစ်ပဋိပက္ခတွေကြောင့်လူငယ်တွေတည်ကြည်ကြရတာဟာပြည်သူသားသမီးတွေတည်ကြည်နေကြရတာဖြစ်ပါတယ်။လူမျိုးဆက်ဆိုရမှာလဲအကန့်အသတ်တွေရှိရယ်။မောင်ရင်တို့စီမှာနှစ်ပေါင်းများစွာမျိုးဆက်တွေကုံဆုံးလာတာကိုအခုနေအခါရပ်တန့်အောင်ကြိုးစားကြဖို့အခါခွင့်ကောင်းလို့ဆိုချင်ပါတယ်။မောင်ရင်ဓာတ်တွေပြောနေရတာဟာလူငယ်တို့ရဲ့ဘဝကိုတနာစရာမျက်ရည်ချူပြနေတာမဟုတ်ဘူး။ဒီလိုကြမ်းပေဆိုတဲ့အခက်ခဲတွေကိုလူအသီးသီးကအတက်နိုင်ဆုံးရှင်တန်ကြော်ဖြတ်လာနိုင်ခဲ့တာမောင်ရင်တို့မျက်မြင်ပါပဲဒါဟာလူသားကဘာရဲ့အန်ချီးပွဲစွမ်းပကားတစ်ခုဖြစ်တာကိုပြောပြနေတာပါနောက်မျိုးဆက်ကိုစေရနာရှိလို့ဘဝတွေကလီစာတွေအပျက်စီးခံနေကြတဲ့သူတွေကိုပိုကူးဆိုင်ကြဖို့လိုအပ်တဲ့လောက်ကူညီကြဖို့ဆော်ဩကြနေတာပါအားထုတ်ကြသူတွေကိုအခွင့်အလမ်းဖန်တီးပေးကြဖို့လူ့အဖွဲ့အစည်းမှာတာဝန်ရှိပါတယ်အခွင့်အလမ်းတွေကိုခေါင်းပုံဖြတ်ကြဖို့တာဝန်မရှိပါဘူးခေါင်းပုံဖြတ်သူတွေဟာစစ်အာဏာရှင်နဲ့တိတ်မချဘူးဒီအဖြစ်တွေကိုမလိုချင်လို့ကိုအားညံအားရှိသူတို့တဘုံထရုံထွက်ကြရတာပါမယုံတဲ့ကောင်တွေကိုတော့ဖက်စစ်တွေကပိုကြိုက်တာပေါ့ပထမအချိန်အာဏာသိမ်းခရကိုအဲ့လိုဖြစ်စေချင်တာသူတို့ဟာလူအဖွဲ့အစည်းစီကိုတာမန်အသက်ရှင်ရုံဘဝကိုတောင်မပေးချင်တဲ့အာဏာလောဘယူတွေဖြစ်တယ
်ညံတဘုံကတော့ထလိုက်ပြီ
းဘယ်နာဘယ်စီနားဆင်ရမလဲ
Apple Podcast ရပါတယ်
Spotify မှာတင်ထားပါဗျာ
VPN ရဲ့ channel များ
Facebook page နဲ့ YouTube မှာဗျာ
Like and Subscribe လုပ်နိုင်တယ
်အပိုင်းသိရင်သိရတာပေါ့
ဘာမှ podcast network မှာ
ရှိုးများစွာကိုနားဆင်နိုင်တယ်ရှိုးများစွာကိုနားဆင်နိုင်တယ် Hey
သူများတွေကအစ်စ်ထွက်လာတဲ့ရုပ်ရှင်တွေတချင်းတွေစက်ပစ္စည်းတွေအတွက်ရင်ခုန်နေကြတဲ့အချိန်မှာတို့များနှစ်ပြန်ကျော်ကတော်ပန်းဆင်နေရတာတိတ်တော့မနှိပ်သေးပါဘူးလက်တွေ့ဘွားရဲ့ရောက်တဲ့အခါမှာကိုဒေသမှာမဟုတ်ပါဘူးကဘာမှာလဲအပြေရောက်လာတဲ့လူတိုင်းရုံးကန်ကြရတာပါပဲကိုကိုဖန်နီးပေးထားတဲ့ရေကန်မြေကန်တွေပေါ်မူတည်ပြီးပိုရုံးရတဲ့လူငယ်နဲ့တိတ်မရုံးရတဲ့လူငယ်ရယ်လိုလဲရှိတာပေါ့မိုးကြွှေကိုဆိုတဲ့ကောင်းတွေတောင်မှတခုခုလှုပ်ဖို့တော့ရုံးကန်ကြရတာပါပဲအခုကရုံးကန်ရတဲ့လူတွေအတွက်ခွင့်ရေးတွေရှိမနေရမနေတာတွေကြောင့်အရေးတော်ပုံတွေဖြစ်နေတာဖြစ်ပါတယ်လူငယ်ဘွားဟာကြော်ဟင်းစကားနဲ့ပြောရရင်အဲ့ရထချင်းပထမစားတာမနှက်စားဒုတိယစားတာညစားပဲဆိုတော့ဖြတ်တန်းမှုမျိုးပေါ့အဲ့လိုဖြတ်တန်းမှုမှာမောင်ရင်တို့ကတခါနှစ်ပြန်ကျော်နဲ့နေမီညာမီကူးပြီးဖြတ်တန်းနေကြတဲ့လူတွေဆိုတော့စိတ်နာပြီးညံတဲ့ပုံထရတာပေါ့ဗျာဒါကရဲသွမ်းသွေးစကားပြောုံသာရှိတာပါအခုအချိန်နေရဒီအခြေခံအစားဝတ်နေရေးအတွက်တိုက်နေကြရတဲ့လူအဖွဲ့စည်းလိုက်ကိုရွေရုံးကန်နေကြရတဲ့အချိန်ဖြစ်တာကိုမြင်ကြရမှာပါလူငယ်တွေအတွက်ပါဆိုပြီးဗဇက်ကကြီးပဲတို့တို့ပြောနေရတယ်ဒိုးခေဝန်ထမ်းနေကြတဲ့သူတွေကိုလက်တွေ့နားလည်ထောက်ကူကြဖို့အများကြီးညီညွတ်ဖို့အားထုတ်လိုပါသေးရဲ့မောင်ရင်တို့ကတော့နှစ်ပြန်ကျော်ဆိုတာအနာဂတ်မှာဇင်ယူစားတော့ကြတဲ့ရိုးရာအစားအစာနည်းနဲ့ပဲမြင်လိုပါတယ်အသက်ဆက်ဖို့စားနေရတဲ့လေပွားစာမျိုးတော့မဖြစ်သင့်ပါဘူးလက်ရှိအချိန်မှာနှစ်ပြန်ကျော်လို့ပြောရတာတောင်အတော်ဘောစီကြတဲ့စကားဖြစ်နေပါတယ်။ရှူးရှက်လက်ဖက်အပြုတ်နေရသူတွေနဲ့ထမင်းနဲ့ရေပဲဖြစ်နေတဲ့လူတွေလည်းအများကြီးပါပဲ။နတ်မမှန်ကြသူလည်းနေရာတိုင်းပါပဲ။မောင်ရင်ကနှစ်ပြန်ကျော်ကြိုက်တဲ့လူမှုနှစ်ပြန်ကျော်အခြေပြုစဉ်းစားမိတယ်လို့တော့ဖြစ်ပါတယ်။အာနန္ဒာနဲ့နှစ်ပြန်ကျော်ဒီကပဲဖွင့်လိုက်ရပါတယ်။လောကရေးအတွက်အရေးတော်ပုံအသီးသီးမှာလမ်းခင်းပေးခဲ့ရသူမျိုးဆက်ပေါင်းကိုလည်းဒီနေရာကနေရည်မှတ်လေးပြုလိုက်ပါတယ်ဗျာ။တန်တော့သွင်းပြီးသွားပြီ။ထမင်းစားဖို့ပါရှိလဲ
။နှစ်ပြန်ကျော်